တာခင်ဗျာခင်ဗျာအခုချိန်ကစပြီးအပစင်အင်္ဂါနေ့ညတိုင်းပြင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစီရာကဏ္ဍကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ထွန်းအောင်တို့ကပြင်ပြပေးပါမယ်အဲ့ဒီတော့မတ်သက်ရေတရုတ်သမ္မတအခုရင်းတောင်ရဲ့အရင်အပအမေရိကန်ကိုလေပတ်တဲ့ခရီးကတော့ပြီးဆုံးသွားပါပြီအဓိကကတော့စီးပွားရေးအပေါ်အာယုံစိုက်သွားတဲ့အတွက်တချို့အမေရိကန်တွေနဲ့တချို့လွှတ်တော်အမတ်တွေကသိကျင်တတ်ပုံမရဘူးအဲသူတို့ကတော့လူခွင့်ရေးကိစ္စကိုသမ္မတဘုတ်ချံဖိအားပေးမပြောခဲ့ဘူးလို့ဆိုကြပါတယ
်ဟုတ်တယ်အင်္ဂါဦးထောင်ရဲ့တရုတ်သမ္မတဟာသူ့ရဲ့လေးရက်ခီးစဉ်ထက်မှာအမေရိကန်နိုင်ငံအနောက်ဘက်ကမှရှိတဲ့ဝါရှင်တန်ပြည်နယ်ထဲကိုပထမဆုံးသွားတယ်လေဝါရှင်တန်ပြည်နယ်ထဲကရှယ်လ်တန်စစ်ကန်းဟာသမ္မတနစ်ဆန်လက်ထက်ကလေးကပထမဆုံးတရုတ်ကုန်စည်တွေတင်ပို့တာကိုလက်ခံတဲ့စစ်ကန်းဖြစ်တဲ့အပြင်အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Microsoft နဲ့ Boeing တို့လည်းရှိနေတာမို့အဲ့ဒီကိုအရင်ဝင်ဖို့ကသူ့အတွက်အရေးကြီးနေတာမဆန်းပါဘူး American Computer Software Company Microsoft ဟာကမ္ဘာပေါ်မှာအကြီးဆုံးဖြစ်နေတဲ့အပြင်တရုတ်နိုင်ငံကသူ့နိုင်ငံထဲမှာ software တွေအတုလုပ်တာကိုတားဆီးဖို့ software ထည့်ပြီးသား computer ကိုပဲရောင်းတော့မယ်လို့ American နိုင်ငံကိုမလာခင်အပတ်ကပဲကြေညာခဲ့တဲ့အတွက်ဒီ company နဲ့တွေ့ဖို့ကအရေးကြီးနေတာအန်ကရဲ့ဒါလည်းမဟုတ်သေးဘူး American dollar 5 billion ဘိုးလောက်ရှိတဲ့ Boeing 737 jet လင်းအဆင့်80လောက်ကိုလည်းဝယ်မယ်လို့ကြေညာခဲ့သေးတာမို့ Washington ပြည်နယ်က Boeing လင်းတွေထုတ်လုပ်တဲ့နေရာကိုလည်းတွားခဲ့သေးတယ်လေသူကတရုတ်နဲ့ American ကုန်သွယ်ရေးဟာအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အတွက်ဘသူမှအရှုံးမပေါ်ဘဲအောင်မြင်တယ်လို့လည်းအဲ့ဒီမှာပြောခဲ့တယ်အန်ကရဲ
့အဲ့ဒီတော့ဝေဖန်ရေးသမားတွေကဘယ်လိုဆွဆွဲကြသလဲဆိုတော့အင်တာနက်ထဲတရုတ်လူမှုဝင်ကြည့်တာကိုပီကင်းအစိုးရကဆန်ဆာလုပ်တာကိုအမေရိကန်ကွန်ပျူတာကုမ္ပဏီကအကူအညီပေးတယ်လို့ပြောကြပါတယ်။အဆိုးဆုံးတရကပေးရရင်တော့သဘောထားကွဲပြားသူတယောက်ကို1,100ချဖို့ယာဟူးကုမ္ပဏီကတရုတ်အစိုးရကိုတည်င်းအချက်နဲ့ပေးခဲ့တာပဲဖြစ်ပါတယ်။ကုမ္ပဏီတွေကတရုတ်ဥပဒေကိုလိုက်နာတာဖြစ်တယ်လို့ပြောပါတယ်မသက်ရင်
။ဒါပေမဲ့ဒီ Microsoft တတိယဘီလ်ဂိတ်ရဲ့အိမ်မှာအင်္ဂါနေ့ကအမေရိကန်စီးပွားရေးသမားတွေယာနဲ့ချီပြီးလူခွင့်ရေးချိုးဖောက်မှုတွေတတိကြီးရှိနေတဲ့တရုတ်နိုင်ငံရဲ့သမရနဲ့အတူတူတွဲပြီးညစာစားပွဲတက်ခဲ့တာကတော်တော်ရည်စရာကောင်းပါရဲ့လို့နိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International က Mr. T. Kumar ကပြောခဲ့တယ်လေ
Yeah, Microsoft, Google, Yahoo, everyone was involved in helping Chinese enforce censorship.
တရုတ်အာဏာပိုင်တွေစင်ဆာလုပ်ဖို့အပတ်သက်တဲ့ကုမ္ပဏီတိုင်းကကဲရောက်ခဲ့ကြတယ်လို့ Mr. Kumar ကပြောကြားတာဖြစ်ပါတယ
်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့တရုတ်နိုင်ငံရဲ့စီးပွားရေးဟာ1998ခုနှစ်ကနေစရင်အခုနှစ်ဆတိုးလာတာတွေ့ရတယ်။စီးပွားရေးတိုးတက်တဲ့နှုန်းကလည်းဘလောက်မြန်တယ်လဲဆိုတော့ပထမကနဦး3လအတွင်းမှာကို10ရာခိုင်နှုန်းတိုးတယ်လို့ပြောတယ်။နိုင်ငံတကာစီးပွားရေးတက္ကသိုလ်ကတရုတ်စီးပွားရေးကျွမ်းကျင်တဲ့ပညာရှင်နစ်ကလာရီကတော့တရုတ်စီးပွားရေးဟာဆက်ပြီးမြန်မြန်ဆန်ဆန်တိုးနေမယ်လို့ခန့်မှန်းထားတယ်လေ။
I don't know that we'll continue exactly those rates for the indefinite future, but I think the presumption should be.
အနာဂတ်မှာအဲ့ဒီနှုန်းသားတွေအတိုင်ဆက်ပြီးတိုးနေမလားဆိုတာကျွန်တော်မသိပါဘူး။ဒါပေမဲ့အမြန်တိုးနေလိမ့်မယ်လို့ညွှန်လို့ရပါတယ်။ကုန်သွယ်ရေးဟာပြည်တွင်းစီးပွားရေးနဲ့ပိုတိုးနေတာမို့ကမ္ဘာပေါ်မှာသူတို့ရဲ့ခြေရာဟာတိုးချဲ့နေပါလိမ့်မယ်လို့မစ္စတာလာရီကပြောကြတာဖြစ်ပါတယ်
။ကျွန်ုပ်နိုင်ငံဟာအခုကမ္ဘာပေါ်မှာစီးပွားရေးဇလုတ်ချအကြီးဆုံးဖြစ်နေပေမဲ့ဂူပုံတိုင်းဆက်ပြီးတိုးလာမယ်ဆိုရင်နောက်နှစ်ပေါင်း30အတွင်းအမေရိကန်ပြည်ထောင်စုကိုပါကျော်ပြီးကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံကြီးဖြစ်လာနိုင်တယ်တဲ့အမေရိကန်စီးပွားရေးလေးလာတုံးတက်သူတွေအတော်များများကတော့တရုတ်ငွေကြေးတန်ဖိုးတက်မှတ်ချက်ကိုသဘာဝထက်လွန်ကဲပြီးနှိမ့်ချထားတဲ့အတွက်မညီမမျှဖြစ်ရတယ်လို့အပြစ်တင်ကြတယ်ဒါဟာဒေါ်လာနဲ့ချင်းရင်တရုတ်ကုန်တွေတန်ဖိုးချိုးနေပြီးကျင်းပကုန်ပစ္စည်းတင်ဖို့သူတွေအတွက်ဒီကုန်သွယ်ရေးမညီမမျှဖြစ်နေတာကပဲအကွက်ကောင်းဖြစ်နေတယ်လေတရုတ်နိုင်ငံကသူငွေကြေးတန်ဖိုးကိုညီမျှလာအောင်ပြန်လည်သတ်မှတ်မယ်လို့ပြောခဲ့ပေမဲ့လောက်တာကိန်းတန်းတိတ်နှေးလာတယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီး Robert Zolick ကအခုလိုပြောတဲ့အန်ကရဲ
့ China seems to be saying the right things. It seems to be embedded in its program. The head of the People's Bank
ယူကီကမန္တာတွေကိုပြောနေပုံရပါတယ်။သူတို့ဟာသူတို့ရဲ့အစီအစဉ်အတိုင်းခက်မြင်းမြဲလုပ်နေပါတယ်။မှန်ရသို့ဥတည်နေတယ်လို့ပြည်သူ့ပန်အကြီးအကဲကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ဟာအလွန်အမှားနှီးကွေ့နေတယ်လို့မစ္စတာဇိုလိကပြောပါတယ်။လွန်ခဲ့တဲ့ဇူလိုင်လမှာသူတို့ရဲ့ဆယ်စုနှစ်ကြာဒေါ်လာနဲ့ကြီးဆက်ထားမှုကိုစွန့်လွှတ်ခဲ့ပြီးတဲ့နောက်တရုတ်ငွေကြေးယွမ်ဟာဒေါ်လာထက်3ရာခိုင်နှုန်းသာတန်ဖိုးတက်ခဲ့ပါတယ်။
အခုလိုကုန်သွယ်ရေးကိစ္စအကွာအဟောင်းမှုပြဿနာတွေအပြင်နှစ်နိုင်ငံကြားတင်းမာနေတဲ့ပြဿနာတွေအတော်များများကိုစက်တပ်ပရင်းတွေကသမရဘုတ်နဲ့အင်ဂျူရောမှာတွေ့တော့မစ္စတာဟူကဆွေးနွေးခဲ့ကြတယ်အန်ကဲသတင်းတောက်တွေကိုတော့နှစ်နိုင်ငံကြားအပြန်အလှန်ဆက်ဆံရေးအကျိုးရှိတယ်လို့နှစ်ဖက်စလုံးကပြောခဲ့ပေမဲ့ကွာအဟောင်းမှုတွေရှိနေသေးတာကိုလည်းမြင်နေရတယ် Washington Bureau ga Imperial Tangpe Myet Khin Pye ma Samara Hu ko Chu Su Kae Dong ga Samara Bush ga Tan Nai Ngan Cha Lut Lat Pi Tia Myat Da Le Kong Twe Hmu Ne A Chu Myet Twe ko Khwe Wi Khan Sa Ja Me Lu Pyo Kae Pe Me Te Te Cha Cha A Le Pi Pyo Kae Da ga Lu Khwin Yin Pyatana Re Ba Be
China has become successful because the Chinese people are experienced the freedom to buy and to sell and to produce.
Deyo Byu Di Re Ha Lut Lat Sa Wae Yu Yong Cha Thau Lou Nai Ne A Twe Chung Chang Thru Ha Aung Myin Ja Ba De
တရုတ်ပြည်သူတွေကိုလွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်နဲ့ဘာသာရေးကိုးကွယ်ခွင့်ပြုရင်တရုတ်ပြည်ဟာပိုး၍ပင်အောင်မြင်ပါလိမ့်မယ်လို့သမ္မတဘုရားပြောသွားတာပါအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာနေနဲ့အကြီးအမားဆုံးလို့စံတင်ရမယ်ကုန်သွယ်ရေးလုံခြုံရေးအဖွဲ့ဘီလျံမောက်နေရာကျောင်းနေတာကိုထိမ့်နိုင်မယ်နီလန်းတွေရှားနေတာပါစီးပွားရေးနဲ့ပတ်သက်ပြီးဘာမှထူးထူးခြားခြားဆုတ်ဆုတ် ကုန်းသွေးမငင်းများမှုတွေတီထွင်မှုပစ္စည်းတွေကာကွယ်မှုဈေးကွက်ထဲဝင်ရောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်မှုကိုကျွန်တော်တို့နားလည်ပါတယ်ဒီပြဿနာတွေဒေသချာချာဖြေရှင်းပေးဖို့ပြည်သူ့သမ္မတကပြောကြားတာဖြစ်ပါတယ်တရုတ်သမ္မတဟူချင်တောင်းဟာသူ့ရဲ့လေးရက်ကြအမေရိကန်နိုင်ငံခီးစဉ်ကိုတောက်ချနေမှာအဆုံးသတ်ခဲ့ပါတယ်အဲ့ဒီနေ့မှာသမ္မတဖို့ရှေ့အမိတက်ကတူရှိရာကွန် စားပြီးတရုတ်အမေရိကန်ဆက်ဆံရေးတိတ်ကိုခိုင်းမာတဲ့အကြောင်းတွေပြောသွားတယ်လေ။ဒါနဲ့ဟိုနေ့က International Herald Tribune မှာဖတ်လိုက်ရလားအင်ကနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာအမေရိကန်ကိုယ်စားလှယ်တယောက်ဖြစ်တဲ့ New Jersey အမတ် Christopher Smith ကတရုတ်နိုင်ငံလူ့ခွင့်ရေးချိုးဖောက်နေတာတွေအတွက်သမ္မတ Bush ကိုဖိအားပေးစီခြင်းပါတယ်အင်ကတရုတ်သမ္မတလာတဲ့ခီးစင်မှာဘသူတွေနဲ့ရောတွေ့ခဲ့သေးလဲအင်က
Mr. Hu ဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟန်ဒီကင်ဆင်ဂျာရဲ့အမျိုးသားလုံခြုံရေးအကြံပေးရရှိဟောင်း Brett Scowcroft အပြင်ကာကွယ်ရေးဝန်ကြီးဟောင်း William Perry တို့နဲ့တရုတ်အမေရိကန်ဆက်ဆံရေးအကြောင်းတွေကိုဆွေးနွေးဖို့တွေ့ဆုံခဲ့ပါကြောင်းတင်ပြရင်းဒီအပအမေရိကန်နိုင်ငံရေးအကြောင်းစီးကောင်းစရာကဏ္ဍကိုဒီမှာပဲရန်သားပြရစီနော်